စစ်ကောင်စီတရင်ဘေးလို့ဆဆွဲခံရသူတို့ဒီကနေ့အသက်ခံရတာတွေရှိတယ်လို့တိုက်ခတ်မှုတွေနဲ့ပေါက်ကွဲမှုတွေလည်းဖြစ်ခဲ့ပါတယ်။တစ်ဖက်မှာလည်းဆီယနာတေမှုစံကျင်ရေးဆန္ဒပြပွဲတွေနေရာဒေသအတော်များများမှာဒီကနေ့ဆက်ရှိခဲ့ပါတယ်။ဒီအကြောင်းရန်ကုန်ကလာတဲ့တရင်မတ်စုမွန်ပြောပြပါမယ်။
ဇူလိုင်လ14ရက်နေ့ဒီကနေ့မနက်ပိုင်းကမန္တလေးတိုင်းမြင့်ငယ်မြို့အောင်ချမ်းသာရပ်ကွက်မှာစစ်အုပ်ချုပ်ရေးကောင်စီကခန့်အပ်ထားတဲ့အုပ်ချုပ်ရေးမှူးဒေါ်သက်သက်ချိုတနက်နေ့ပြစ်ခတ်ခံရပြီးတေဆုံးခဲ့ပါတယ်။သူ့ကိုလုံခြုံရေးယူပေးထားတဲ့သူ3ဦးလည်းဒဏ်ရာရခဲ့တဲ့အတွက်မန္တလေးပြည်သူ့စေယုံကြီးမှာစေကူတာမှုခံယူနေတယ်လို့စစ်အုပ်ချုပ်ရေးကောင်စီရဲ့ပြန်ကြားရေးဒုတိယဝန်ကြီးဗိုလ်ချုပ်ဇော်မင်းထွန်းက VOA ကိုပြောပါတယ်
။ဒီနေ့မနေ့9နာရီခွဲလောက်မှာအိုက်ယာစီစစ်စဲ2ရောက်လောက်ကအကျံပဲဒီအောင်တော့ကတနက်နဲ့6ရက်ပြစ်ခဲ့တယ်။အဲအတော့ကျွန်တော်တို့တော့တက်တဲ့ချူတော့တက်တဲ့ချူကတော့အဲ့မှာပဲလောက်စီပါကျွန်တော်တို့တနက်အဲ့ဒီမှာပဲပြေးဆုံးသွားတယ်။ချန်တဲ့3ဦးကတော့ကျွန်တော်ဓာတ်ရရှိပါတယ်။အဲ့ဒါကိုတော့ဒီမန္တလေးပြည်သူ့စေယုံကြီးကိုပို့ပြောကြအဲ့ရောက်ကူတာလေးရှိပါတယ
်။တနက်နဲ့ပြစ်ခတ်ခံရလို့တေဆုံးသွားသူအုတ်ချုပ်ရည်မှုတော့တက်တဲ့ချူဟာပြည်သူတွေကိုဗစ်ကာလမှာကျန်းမာရေးအတွက်စီကံလိုက်နာဖို့ကိုဗစ်စီကံရှင်းပြတာနောက်နှကောင်းစီမျက်နှာဖုံးတွေတက်ဆင်မှုသတိပေးတာတွေလုံနေတဲ့အချိန်မှာပြစ်ခတ်ခံရတာလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။အခုလိုမျိုးကိုဗစ်ကာယောဂါဆိုးဝါးနေတဲ့ကာလမှာစေတနာရှင်နဲ့ကူညီပေးနေသူတွေကိုလွတ်လပ်စွာဆောင်ရွက်နိုင်ပါတယ်လို့ခွင့်ပြုထားပေးချိန်မှာအခုလိုမျိုးကျန်းမာရေးအတွက်ကူညီဆောင်ရွက်ပေးနေသူအုပ်ချုပ်ရေးမှုကိုပြစ်ခတ်တာကတော့မလုတ်သင့်ပါဘူးလို့ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မန္တလေးတိုင်းမိုးကုံမြို့ကစစ်တပ်အရာရှိဟောင်းဦးနိုင်မိုးဟာမနေ့ဇူလိုင်လ13ရက်နေ့နေ့လယ်ပိုင်းတုန်းကလည်းသူ့နေအိမ်မှာပြစ်ဒဏ်ခံခဲ့ရပြီးတော့မိသားစုတွေကိုကြိုးနဲ့တုတ်ထားခဲ့တယ်လို့မိုးကုတ်မြို့ဒေသခံတဦးက VOA ကိုပြောပြပါတယ်
။သူကတနက်နေ့ပြစ်ခံရတာတော့မဟုတ်ဘူး။ပေါက်ပြားနဲ့ခုတ်ခံရတာပေါ့နော်။ဒီမနေ့ကနေ့လယ်3နာရီလောက်မှာပေါ့။3နာရီလောက်မှာဒီသူ့အိမ်ဘေးနန်းတက်ခံရတဲ့သူ့အိမ်ဘေးနန်းမှာခြံရှင်းနေတဲ့သူတယောက်ကနေမှာသူ့အိမ်ကိုခြေခြေတော့တောက်တာပေါ့။ဒီတော့တောက်တဲ့ချိန်အဲ့မှာသူတို့ရဲ့မိသားစုသုံးယောက်လုံးကကျိုးတုတ်ခံထားရပြီးပြီတဲ့
။
ကျိုးတုတ်ခံလာပြီးတော့အာသူ့ဘာမင်းမမျက်နှာသူ့ရဲ့ဆိုရင်သူ့ဘာဖက်ပြီးတော့ကျိုးတုတ်တာပေါ့။ကျိုးတုတ်ပြီးတော့သူတို့လေးယောက်ပေါ့နော်။လေးယောက်ကိုကျိုးတုတ်ပြီးတော့အိမ်ပေါ်မှာရှိတဲ့စာရွက်စာတမ်းတွေအကုန်လုံးမီးရှို့သွားတယ်တဲ့။အိမ်ပေါ်မှာတနက်မတွေ့တော့အာစာရွက်စာတမ်းတွေတွေ့တော့စာရွက်စာတမ်းတွေမီးရှို့သွားပြီးတော့မှအာသူတို့စစ်ဆေးရာတွေနည်းနည်းမီးပြီးတော့မှပြန်ကန်ပြီးမှခုတ်တက်သွားတာတဲ့။လာတဲ့သူက6ယောက်လို့ပြောရဲပါ
6
ယောက်လို့ပြော3ယောက်ကခြံတကားနားမှာဆောင်ကြတဲ့လာကြတာလေ3ယောက်ကခြံတကားနားမှာကျင်းဆောင်ကြလေ3ကျန်တဲ့3ယောက်ကကျတော့အိမ်ထဲဝင်ပြီးတနက်နဲ့ပြပြီးတော့အဲ့လိုကျိုးတုပ်သွားတာခင်းမတန်တော့သူကလက်ရှိလူကုန်းမြို့မှာဒီတရင်ထွက်နေရလို့မျိုးစစ်ကောင်စီတရင်ပေးဆိုတာတလန်ဆုံးမှာတရင်ထွက်နေရပေါ့သူက
ဦးနိုင်မိုးတည်ဆုံးခဲ့ပြီးတဲ့နောက်မှာတော့သူ့ရဲ့နေအနီးမှာစစ်ကောင်စီတပ်ဖွဲ့ဝင်တွေကလာရောက်စစ်ဆေးတယ်လို့ဒေသခံတွေကဆိုပါတယ်ဒီကနေ့နေ့လယ်ပိုင်းမှာတော့သခိုင်းတိုင်းမြောင်မြို့ကပြည်တော်စုကြန့်ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီဝင်အမတ်ဟောင်းဦးဝင်းနိုင်နဲ့တပည့်တဦးပြစ်ခတ်ခံရပြီးတော့တေဆုံးပါတယ်။မြောင်မြို့နယ်ကနဘတ်ရွာနဲ့ကင်းရွာနားမှာပြစ်ခတ်ခံခဲ့ရတာဖြစ်ပြီးဒီကိစ္စကိုရဲတပ်ဖွဲ့ကစုံစမ်းစစ်ဆေးနေတယ်လို့မြောင်မြို့နယ်ကအုပ်ချုပ်ရေးတာဝန်ရှိသူတဦးကလည်း VOA ကိုပြောပါတယ
်။ကျွန်တော်အဲ့နဘတ်နဲ့ကင်းကြားမှာဖြစ်တယ်လို့သိရပါတယ်ခင်ဗျ။တေဆုံးတာတော့နှစ်ယောက်
ရန်ကုန်မှာတော့ဒီကနေ့မနေ့စော်ပိုင်းတုန်းကအမျိုးသမီးတွေဦးဆောင်တဲ့27ရာစုရဲ့ပန်ထရာဘရင်မာများဆိုတဲ့တပိတ်စစ်ကြောင်းကိုအမျိုးသမီးအင်အား50ကျော်နဲ့ဆီယနာရှင်ဆန့်ကျင်ရေးရန်ကုန်မြို့လေကောင်ကလမ်းမတွေပေါ်တက်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်ဆီယနာရှင်ကိုဆန့်ကျင်တော်လှန်တဲ့အခါမှာအမျိုးသမီးအမျိုးသားခွဲခြားမှုမရှိပဲအမျိုးသမီးတွေကလည်းဥဆောင်ပါဝင်မှုအခမ်းကဏ္ဍမှာပါဝင်ပြီးဆရာနာရှင်ကိုအမြင့်ပြတ်တိုက်ထုတ်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့လှုပ်တာလို့ဆန္ဒပြပွဲမှာဥဆောင်သူတွေကဆိုပါတယ်နိုင်ငံတော်မှာပြစ်ခတ်မှုတွေပောက်ကွဲမှုတွေရှိနေပေမဲ့လည်းဆရာနာရှင်စန့်ကျင်ရေးလူလူဆန္ဒပြစစ်ကြောင်းတွေကတော့ဆက်လက်ချီတက်ဆန္ဒပြနေကြဆဲဖြစ်ပါတယ်မြန်မာနိုင်ငံမှာဆရာနာတိန်းနာ9လခွဲနီးပါးရှိလာချိန်မှာစစ်ကောင်စီရဲ့ပြစ်ခတ်မှုကြောင့်တေဆုံးသူဟာ906ဦးထိရှိလာနေပြီး9200ကျော်ကလက်ရှိဖမ်းဆီးထိန်းသိမ်းခံထားရဆဲဖြစ်တယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AABB ကထုတ်ပြန်ထားပါတယ်ရှင
်စစ်ကောင်စီကအုပ်ချုပ်ရေးမှူးတူတနက်နေ့ပြစ်ခတ်ရပြီးတေဆုံးတာတပ်သတင်းဘေးလို့ဆက်ဆွဲခံရသူအသက်ခံရတာနဲ့ဆန္ဒပြပွဲတွေအကြောင်းရန်ကုန်ကလာတဲ့တဲ့ရင်မဆုမွန်ပြောပြသွားတာပါ